အမေရိကန်ပြည်သူဟာဝိုင်အီပြည်နယ်ကကီလာဝေးမီးတောင်ကနေပြီးစီးထွက်လာတဲ့ချော်ရီကြောင့်အရေးပါတဲ့ဝေးပြေးလမ်းမကြီးပိတ်သွားနိုင်တဲ့အန္တရာယ်မှာရှိနေပါတယ်။မီးတောင်ပေါက်ကွဲမှုကြောင့်ဖြစ်လာတဲ့အကြောင်းကြီး22ခုတည်းကနှစ်ခုနဲ့ရှင်းရရှိနေတဲ့ဝေးပြေးလမ်းမကြီးကိုတော့ကန်ယူရမှနေထိုင်သူတွေအတွက်ထပ်ပေါက်လမ်းကြောင်းဖြစ်နေပါတယ်။အမေရိကန်ဘူမိဗေဒတိုင်းလာရေးဌာနကကောင်းကင်ကနေပြီးရိုက်ကူးထားတဲ့ဗီဒီယိုထဲမှာတော့အရှိမျောက်ဖက်ကိုခက်မြမြန်စီးဆင်းလာနေတဲ့ချော်ရီတွေကတနအီကို290မီတာနှုန်းရှိနေတာတွေ့ရပါတယ်။ချော်ရီစီးဆင်းမှုကသမုတ်တရားကနေပြီး 1.4 ကီလိုမီတာလောက်ဝေးမှာလို့လည်းသိပ္ပံပညာရှင်တွေကပြောဆိုပါရတယ်။အကြောင်းကြီးတစ်ခုကနေပြီးချော်ရီတွေပန်းထွက်နေတာကမီတာ100လောက်အမြင့်ရှိတာကိုလည်းဗီဒီယိုထဲမှာတွေ့ရပါရတယ်။အိမ်လေးလုံးထပ်ပြီးတော့ဖြတ်စည်းပြီးဖြစ်တဲ့ဒီချော်ရီတွေကဒီနှုံးဒီလမ်းကြောင်းတိုင်းဆက်ပြီးတော့စီးဆင်းနေမယ်ဆိုရင်တော့အမှတ်139အဝေးပြေးလမ်းမကြီးကိုဒီညမှာပဲဖုံးလွှမ်းသွားမယ်လို့ Big Island KI ရဲ့ရပ်ဖက်ကဝေးဌာနကပြောဆိုပါရတယ်။ဒီဝေးပြေးလမ်းမကြီးတွေပိတ်သွားရင်တော့ထပ်ပေါက်လမ်းကြောင်းတစ်ခုရှိရတဲ့2014ခုနှစ်တုန်းကချော်ရီနဲ့ပိတ်ခဲ့တဲ့လမ်းတစ်ခုကိုဖွင့်နိုင်မှုအတွက်အာဏာဝင်တွေကကြိုးပမ်းနေကြပါတယ်။လမ်းတွေထပ်ပြီးတော့ပိတ်လိုက်ရင်တော့မဖြစ်မနေရွှေ့ပြောင်းကြဖို့ကလည်းဟာဝိုင်အီပြည်နယ်ရဲ့အမျိုးသားအစောင့်တက်ကသတိပေးထားပါတယ်။ချော်ရီကြောင့်မလို့စောင့်အောင်40ပျက်စီးခဲ့ရတဲ့ရက်ကွက်နှစ်ခုကလူပေါင်း2000လောက်ကိုတော့ဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။